အာဖဂန်နစ္စတန်နိုင်ငံရဲ့ညရေးအတွက်အစိုးရတာဝန်ရှိသူတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကတ္တာနိုင်ငံဒိုဟာမြို့မှာဒီကနေ့ပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးတော့မှာပါ။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရှော့ချလိုက်ချိန်မှာပြည်တွင်းငြိမ်းချမ်းရေးရဖို့နှစ်ဖက်ကိုယ်စားလှယ်တွေကြိုးပမ်းနေတာပါ။ထိရောက်မှုရှိတဲ့ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဝင်တို့တနင်္လာနေ့မှာလဲကြိုတင်တွေ့ဆုံညှိနှိုင်းခဲ့ကြပါသေးတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲမှာလိုက်နာရမယ့်စီကံတွေဆွေးနွေးမယ့်အကြောင်းအရာတွေနဲ့လုပ်ငန်းအစီအစဉ်တွေကိုနှစ်ဖက်ကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတို့ဆက်ပြီးဆွေးနွေးနေပါတယ်လို့လည်းအာဖဂန်အစိုးရကိုယ်စားလှယ်အဖွဲ့အစစ်မြင့်အရာရှိနာဒာနာဒရီကပြောပါတယ်။တာလီဘန်ပြောခွင့်ရသူမိုဟာမက်နယီမ်ကတော့ဒီကနေ့တွေ့ဆုံပွဲမှာအထွေထွေအကြောင်းအရာတွေကိုပြောဆိုဆွေးနွေးမှာဖြစ်ပြီးတိကျတဲ့အကြောင်းအရာနဲ့အစီအစဉ်တွေတဘောတူထားတာမရှိဘူးလို့ရိုက်တာသတင်းဌာနကိုတယ်လီဖုန်းနဲ့ပြောဆိုခဲ့ပါတယ်။အာဖဂန်သမ္မတရုံးတာဝန်ရှိသူတယောက်ကလည်းဒီဆွေးနွေးပွဲရဲ့ထိတ်တန့်ဦးစားပေးကတော့တာလီဘန်တွေအပြစ်ခံရဖို့ဒါမှမဟုတ်အကြမ်းဖက်မှုတွေတိတိတသားရှော့ချပေးဖို့ဖြစ်တယ်လို့ပြောပါတယ်။သမိုင်းဝင်ညဉ့်ညံ့ရေးဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကိုတိုဟာမှာစနေနေ့ကကျင်းပခဲ့တဲ့နောက်မှာလည်းအာဖဂန်နစ္စတန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတာဖြစ်ပါတယ်။